မြန်မာနိုင်ငံနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးဆက်လုပ်သွားကြမှာလေလို့ပြည်ထောင်နိုင်ငံကပြောလိုက်ပါတယ်။ယူကော့ဘော်ဒီမှာမြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအတွတ်တော်နေရာအများပြားကိုအနိုင်ရနေတဲ့ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟောင်းလီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။မိတ်ဆွေအိန္ဒိယနိုင်ငံတို့အနေနဲ့မြန်မာနဲ့တရုတ်ကြားရေရှည်ပူးပေါင်းဆောင်ရွက်ရေးနဲ့အစဉ်အလာရင်းနှီးမှုတွေဆက်ပြီးဖြစ်ပေါ်သွားမယ်ဆိုတာလုံလောက်တဲ့ယုံကြည်ချက်ရှိပါတယ်လို့ဟောင်းလီကပြောပါတယ်။တရုတ်နဲ့မြန်မာနိုင်ငံတို့ဟာတောင်တွေမြစ်ချောင်းတွေနဲ့ချိတ်ဆက်ထားတဲ့အိန္ဒိယနိုင်ငံတွေဖြစ်ပြီးနှစ်ဖက်လူလူကြားမှာနယ်စတိုင်းတဲ့ချစ်ကြည်ရင်းနှီးမှုရှိပါတယ်လို့သူကပြောပါတယ်။ညနိုင်ငံနဲ့နှစ်ဖက်လူလူရဲ့ဘုံအကျိုးစီးပွားတွေနဲ့အညီရင်းနှီးတဲ့ပူးပေါင်းဆောင်ရွက်ရေးကိုကဏ္ဍအသီးသီးမှာကာလရှည်ကြာလှုပ်ဆောင်ခဲ့ပါတယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရဟောက်လီကပြောပါတယ်။ဩစတြေးလျနိုင်ငံကြီးဝန်ကြီးဂျူလီဘီရှော့ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာပြည်သူလူထုကိုဂုဏ်ယူဝမ်းမြောက်ကြောင်းပြောထားတဲ့ကြေညာချက်တစ်စောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ယူကော့ဘွယ်လုပ်ငန်းစဉ်အပေါ်တပရအူသိန်းစင်ရဲ့ဂရိကဝတ်ထားမှုကိုကြိုဆိုပြီးစိန်ခေါ်မှုများတဲ့အခြေအနေတွေကြားရတဲ့အခါမှာမဲပေးနိုင်မှုယူကော့ဘွယ်ကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့စီစဉ်ပေးမှုကိုဝမ်းမြောက်စွာချီးကျူးဂုဏ်ပြုပါတယ်လို့လည်းဖော်ပြထားပါတယ်။